မေလ28ရက်နေ့မနက်ကဂျပန်နိုင်ငံကာဝါဆာကီမြို့ကမူလာရန်ကျောင်းသားမှဓာတ်ထုတ်မှုအတွင်းတည်ဆုံးခဲ့သူတယောက်ဟာမြန်မာစကားကောင်းကောင်းပြောတတ်ပြီးမြန်မာအရေးကျွမ်းကျင်သူဂျပန်တန်တမန်မစ္စတာဆာတိုချီအိုယာမာဖြစ်ပါတယ်။သူဟာဂျပန်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ခဲ့တဲ့အတွက်ဂျပန်ပြည်သူအတွက်ရောမြန်မာပြည်သူတွေအတွက်ပါဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
တိုကျိုမြို့နေကာဝါဆာကီမြို့ကာရီတာစကတလေမူလာရန်ကျောင်းအနီးမှာလူတဦးကအရှိ17လက်မရှိဓာတ်နဲ့ကန်ဆောင်ပြီးကျောင်းသူကျောင်းသားတွေကိုတိုက်ခတ်ခဲ့ရမှာ17နှစ်အရွယ်ဟာနာကိုကိုရီပါရှင်မြို့ရှိဘေကလီတူဦးနဲ့အသက်39နှစ်အရွယ်မစ္စတာဆာတိုချီအိုယာမာတိုက်ဆုံးခဲ့တယ်လို့တခြား18ဦးနဲ့တရားရရှိခဲ့ပါတယ်။အသက်52နှစ်အရွယ်ရှိတဲ့ဓာတ်ထူအကြံပေးတိုက်ခတ်သူရူချီအီဝါဆာကီဟာလည်းသူ့လက်ထဲသူထိုးပြီးအဆုံးစီရင်ခဲ့တယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။ဒီဖြစ်တဲ့ပတ်သက်ပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခုလိုဝန်ထမ်းစကားပြောကြားခဲ့ပါတယ
်။ဟိုဆိုင်ကတော့ဆီကဒီကနေအတ္တဆုံးနေ။ပြည့်ရီကီတော်ဒီရော
ဓာတ်ထူခံရသူတွေထဲမှာလူမမယ်ကလေးငယ်တွေပါဝင်နေတာကြောင့်ဒါဟာနာကြီးစရာနဲ့ပကံကြီးမဆန်တာဖြစ်စရာကောင်းတဲ့အဖြစ်အပျက်တစ်ခုပါ။ဒီဆုံးသူတွေအတွက်ကျွန်တော်ဆုတောင်းပေးနေတယ်လို့သူတို့ရဲ့မိသားစုအတွက်လည်းဝန်ထမ်းစကားပါကြင်ပါတယ်။
ဆရာမရန်ကျောင်းသူဟာနာကိုကူရီပါချီနဲ့အတူတည်ဆုံးခဲ့ရတဲ့မစ္စတာဆာတိုချီအိုယာမာဟာသူ့ရဲ့ကလေးကိုကျောင်းပို့ဖို့အတွက်ဓာတ်ထုတ်ခံခဲ့ရတာပါ။သူကမြန်မာစကားကောင်းကောင်းပြောရတဲ့လို့မြန်မာအရေးကျွမ်းကျင်သူတူလည်းဖြစ်ပါတယ်။လက်ရှိဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကလက်ထောက်ညှိနှိုင်းရေးမှူးတူလည်းဖြစ်ပါတယ်။သူတည်ဆုံးရတာနဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကနိုကသူဟာပါရမီရှင်မြန်မာအရေးကျွမ်းကျင်သူတူဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တာရိုမှတာဝန်ထမ်းဆောင်ခဲ့ပူးကြောင်းနဲ့ဂျပန်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရေးကိစ္စရပ်တွေမှာဥဆောင်မဲ့တူဦးဖြစ်ပြောင်းလဲခဲ့ကြောင်းလည်းပြောပြပါတယ်။တစ္ဆာအိုယာမာရဲ့တခြားအထက်လူကြီးတူဦးဖြစ်ခဲ့ဖို့သူတူကတော့သူတည်ဆုံးမှုဟာဂျပန်နိုင်ငံရဲ့တာဝန်ရေးကိစ္စရပ်တွေကိုထိခိုက်စေမှာဖြစ်ကြောင်းဂျပန်နိုင်ငံ၏အင်တာအာမှာမြန်မာရေးရာတာဝန်ခံဝန်ထမ်းနှစ်ဦးသာရှိပြီးအိုယာမာရဲ့ဌာနခွဲဟာအမြဲအလုပ်များနေလေရှိကြောင်းလည်းပြောပါတယ်။ဆာတူရှိအိုယာမာဟာ2013ခုနှစ်တုန်းကမြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုဖြစ်တည်ရေးခီးပွားခဲ့စဉ်ကနေ2014ခုနှစ်မှာဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိဒါမြန်မာနိုင်ငံကိုလာရောက်ပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရမှာလက်ထက်ကံပြေဆောင်ရခဲ့တယ်ဖြစ်ပါတယ်။ဒီဆုံးသူအိုယာမာဟာမြန်မာဂျပန်ရင်းနှီးမှုနဲ့နိုင်ငံအကျိုးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ဂျပန်မြန်မာယဉ်ကျေးမှုနဲ့ပြည်သူ့နည်းအကြားဆက်ဆံရေးတိုးမြှောက်ဆောင်ရွက်ပေးခဲ့သူတန်တမာကောင်းဖြစ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မြန်မာတိုင်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာဂျပန်သမ္မတကြီးအောင်တတေရှိဟီဂူချီကလည်းအိုယာမာဟာရည်ချင်းပြည်သူနှိမ့်ချဖို့ရည်သူပါရမီရှင်စားတဲ့စကလုံးတွေအားလုံးနဲ့အကျိုးဝင်သူဖြစ်ပြီးတိတ်ကိုအားကိုရသူဖြစ်တယ်လို့လည်းပြောပါတယ်။ကိုရမနဲ့သူ့ရဲ့ဇနီးနှုတ်စလုံးဟာတိုကျိုတက္ကသိုလ်နိုင်ငံဘာသာဌာနခွဲကဖွဲ့ရခဲ့ကြပြီးဇနီးဖြစ်သူကလည်းမြန်မာအရေးကိုစိတ်ဝင်တစားသိရှိသူဖြစ်တယ်လို့ပြောပါတယ်။ကိုရမကွယ်လွန်သားတာဟာဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဂျပန်မှာရှိတဲ့မြန်မာလူခုအတိုင်းအတာခံယူကြကြောင်းတိုကျိုမြို့ကမြန်မာအရေးလှူရှာသူဦးကျော်ကျော်စိုးကပြောပါတယ
်။သူကကာဝါဆာကီမြို့မှာရှိတဲ့နိုပိုရီတိုဆိုတဲ့ဧသာပူရနာမှာပူရမူလာရန်ကျောင်းဆောင်ကိုကျေကျေကလေးကြီးကျောင်းသွားတယ်ပတ်စကားကြီးရှိပါတယ်။ဒါကြောင့်ကလေးကကလေးရဲ့မြို့ကျောင်းသွားဖို့ဆိုလို့ရှိရင်လာဆောင်ရတယ်။သူတို့မှအဲ့နာကလေးနာမယန်နေရပါတယ်။ဆေးကကနေစကနေဆက်လာကိုရှာမှာနောက်ကျောင်းနေပြီးတော့ဒါနဲ့ကိုလုံးထိုးသွားတယ်လို့ဖြစ်ရတာပါ။မရှိပါမဆုံးပါ။ဘယ်ဘောမှာကွန်မြူနတီနဲ့လည်းသူပြေဆက်ဆံမှုလာနေ။ညာတယ်ဆိုတော့ဘယ်ဘောမှာကွန်မြူနတီဆိုင်ဝင်ကြတယ်မှလည်းပြီးတော့မတရားလေးကြီးကောင်းတယ်ဆိုရင်လည်းသိရပါတယ်
။ဦးရမနဲ့လူမမဲចောင်းသားငယ်လေးတွေကိုဘာကြောင့်ဓာတ်နဲ့ထိုးရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့အခုထိမသိရှိရသေးပါဘူး။ကာဝါဆာကီမြို့တာဝန်ရှိသူတွေကဓာတ်နဲ့လိုက်ထိုးသူအီဝါဆာကီကအသက်80ကျော်အရွယ်ရှိအတော်နဲ့ဦးလေးတို့နဲ့ကပ်နေသူဖြစ်ကြောင်းသူအလုံးမလုံးတာကြာပြီဖြစ်ကြောင်းသူဦးရင်းနေလေးရှိပြီးသူ့ရဲ့မိသားစုစီကဂျာဆွေကျူးလွန်နိုင်တဲ့တဲ့တခါမှမကြရကြောင်းအခုအဖြစ်အပျက်ပေါ်အံ့ဩတုန်လုံးနေကြောင်းပြောပါတယ်ခင်ဗျာ။